ဒေသတွင်းလုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဘုတ်ချုပ်ကြီးများထူးနဲ့တက်ရောက်ခဲ့ပါတယ်။မြန်မာကိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးကအခုလိုပြောပါတယ်
။ And what the German Luxembourg no chamli no ku samki
ဒီနေ့အကြောင်းအရာသတ်မှတ်ချက်ကလုံခြုံရေးနဲ့သဟဇာတဖြစ်ရေးအတွက်တွေးကြည့်ယူရေးဖြစ်တာကြောင့်ကျွန်တော်တို့ကဒီအခမ်းအနားကိုဖော်ဆောင်တာပါ။ဒီစည်းဝေးမှာကာကွယ်ရေးဝန်ကြီးအားလုံးနဲ့စီးလုံးညီညီရေးကိုထိန်းသိမ်းပါတယ်။ဒါကြောင့်ဒီဒီချိန်မှာမြန်မာပါဝင်ခဲ့တာဖြစ်ပါတယ်လို့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးတီးပန်းကမီဒီယာတွေကိုပြောသွားခဲ့တာပါ။16ချိန်လောက်ဒီစည်းဝေးကိုကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်ဗိုလ်ထုတ်ကကျင်းပခဲ့တာဖြစ်ပါတယ်။အာဆီယံဘုံသဘောတူညီချက်900ကိုမြန်မာကအကောင့်ထဲပို့ဖို့ပြက်ကွက်ခဲ့တဲ့အတွက်အာဆီယံရဲ့အဓိကစည်းဝေးတွေမှာမြန်မာနိုင်ငံကနိုင်ငံရေးအဆင့်ကိုယ်စားလှယ်ကိုမဖိတ်ကြားပဲထားခဲ့တာပါ။အရင်နှစ်လုံခြုံရေးအစည်းအဝေးတုန်းကလည်းမြန်မာကိုမဖိတ်ကြားခဲ့ပါဘူး။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူချိန်မှာမြန်မာစစ်ဗိုလ်ချုပ်ကြီးတွေနဲ့တိုက်ရိုက်ထိတွေ့လုပ်ကိုင်တဲ့ဘူဝါဒဘက်ကိုတင်းညွတ်လာခဲ့ပါတယ်။အာဆီယံလုံခြုံရေးအတိုက်အဝန်းရဲ့လုပ်ငန်းစဉ်စီမံကိန်းကိုအာဆီယံ၁၀ချိန်မြောက်ထိပ်သီးအစည်းအဝေးမှာချမှတ်ခဲ့တာဖြစ်ပြီး၂၀၀၆ခုနှစ်မေလမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာပထမဆုံးကာကွယ်ရေးဝန်ကြီးနာအစည်းအဝေးကိုကျင်းပခဲ့ပါတယ်။